ဆက်ကြီးစိုးတဲ့အနှစ်50ကျော်ကာလမှာဗမာအစိုးရဟာညီမျိုးစုံနဲ့နိုင်ငံခြားကငွေချေးခဲ့ပါတယ်။ဒါပေမဲ့တခါမှပြန်ဆက်နိုင်တာမဟုတ်ပါဘူး။1988လူထုအုံကြွမှုကိုနှင်းနှင်းနဲ့နောက်ပိုင်းမှာတရုတ်ကလွဲပြီးငွေချေးမဲ့သူမရှိတော့ပါဘူး။အခုမှဦးသိန်းစိန်အစိုးရရဲ့ပြည်ပြင်ရေးကိုထောက်ခံအားပေးတဲ့အနေနဲ့မြန်မာနိုင်ငံတွေကကျွေးဟောင်းတွေကိုပြန်လည်စီစစ်ပြီးငွေထုတ်ချေးနေကြတဲ့အတွက်မြန်မာအစိုးရမှကျွေးတူလာပြန်ပါတယ်။ဦးသိန်းစိန်တက်လာပြီးမကြာမီမှာနိုင်ငံခြားအကျွေးဒေါ်လာတန်1,000ရှိပြီး8,000ကျော်ဟာမဆလာခေတ်ကကြံခဲ့တဲ့အကျွေးဖြစ်ကြောင်းကြေညာပါတယ်။ဗီဇာဖြစ်သူမြန်မာကသူယူထားတာဒေါ်လာတန်1,000ရှိတယ်လို့ဆိုပေမဲ့အနည်း90မဆပ်ပေးထားတဲ့အကျွေးဖြစ်လို့ပေးရမယ့်အတိုးနဲ့ဆောင်ရမယ့်ဒဏ်ငွေပါတက်တွေ့ရင်ဒေါ်လာတန်15,000ဆက်เสียရှိတယ်လို့မြေရှင်တွေကဆိုပါတယ်။ဒါနဲ့မြေရှင်16နိုင်ငံပဲရစ်မြို့မှာတွေ့ဆုံတဲ့အခါနော်ဝေနဲ့ဂျပန်ကအကျွေးလျှော်ပြပြီးပြန်လည်စီစစ်တဲ့အခါမှာဗမာအစိုးရပြန်ဆက်ရမယ့်အကျွေးဟာဒေါ်လာတန်9,000ကျော်အထိလျော့ပါတော့ပါတယ်။ဒေါ်လာတန်6,000ကိုလျော့ပြလိုက်တဲ့သဘောဖြစ်ပါတယ်။အမအစိုးရကငွေပြန်ချေးနေအောင်စီစဉ်ပေးကြတာဖြစ်ပါတယ
်ဂျပန်ဝန်ကြီးချုပ် 2014 ခုနှစ်မတ်လမှာနေပြည်တော်ကိုလာတော့ဒေါ်လာ1,500ကျော်ချေးဖို့သဘောတူလိုက်ပါတယ်အခြေခံအဆောက်အအုံနဲ့လျှက်စစ်စွန့်အင်မြင့်တင်ဖို့ဖြစ်ပါတယ်နိုဝင်ဘာလရောက်တော့တိလဝါအခြေခံအဆောက်အအုံရန်ကုန်လျှက်စစ်နဲ့အသေးစားအလတ်စားလုပ်ငန်းမြင့်တင်ရေးအတွက်ဒေါ်လာ1,250ကျော်ဂျပန်အစိုးရကထုတ်ချေးပြန်ပါတယ်နောက်ပြီးတော့အတိုးနည်းနည်းနဲ့ဒေါ်လာ1,800ကျော်မြန်မာအစိုးရကိုချင်းငါဖို့လဲမကြမီကသဘောတူပြန်ပါတယ်ဒီငွေကိုလျှက်စစ်လိုင်းတိဆောက်မှုဗီယက်နမ်မြန်မာကမ်းလှမ်းနဲ့ရန်ကုန်မြို့ပတ်ရထားတိဆောက်ရေးအတွက်အသုံးပြုရမယ်လို့ဆိုပါတယ်ဒါကြောင့်ဒီနေ့ထဲမှာဒေါ်လာ1,500ကျော်မြန်မာအစိုးရကိုချေးဖို့ဂျပန်အစိုးရကသဘောတူလိုက်ပါတယ
်မြန်မာအစိုးရစီကရက်စရာရှိတဲ့ကျွေးမီကိုဒေါ်လာ1,000ချီပြီးဂျပန်အစိုးရကရောပစ်လိုက်ပြီးမြဲဒေါ်လာ1,000ကျော်ဆက်เสียကြမ်းနေပါသေးတယ်။လက်ကျန်ကျွေးမီနဲ့ကျွေးတဲ့ကိုပေါင်းလိုက်ရင်ဂျပန်ကိုဆက်ရမယ့်ကျွေးမီဟာဒေါ်လာ4,000နီးပါးရှိလာပါတယ်။အကျွေးမဆက်နိုင်တဲ့အစိုးရကဘာဖြစ်လို့ငွေချေးကျင်တာလဲဆိုတာစဉ်းစားเสียဖြစ်လာပါတယ်။ဂျပန်အစိုးရချေးတဲ့ငွေကိုဂျပန်ကုမ္ပဏီတွေကတဆင့်သုံးရတဲ့အတွက်ဂျပန်ကုမ္ပဏီတွေရဲ့အကျိုးစီးပွားကိုမြင့်တင်ရရောက်ပါတယ်။2012ကမြန်မာပြည်မှာယင်းနှီးမြှုပ်နှံတဲ့ဂျပန်ကုမ္ပဏီ96ခုသာရှိပါတယ်။ကျွေးမီပြန်လည်စီစစ်ပြီးငွေထက်ချေးတဲ့အခါ2014မှာဂျပန်ကုမ္ပဏီ168ခုအထိတိုးလာပါတယ်။ဒါကြောင့်ကျွေးမဆက်နိုင်ပေမဲ့ဗမာအစိုးရကဂျပန်အစိုးရကအမြဲတမ်းငွေထုတ်ချင်းနေတာဖြစ်ပါတယ်
။ဦးသိန်းစိန်အစိုးရကြေညာတဲ့နိုင်ငံခြားကျွေးမီထဲမှာ1988ခုနှစ်နောက်ပိုင်းတရုတ်စီကချေးထားတဲ့ဒေါ်လာ1,000ကျော်ပါဝင်ပါတယ်။ဒါပေမဲ့ကျွေးပြန်လည်စီစစ်တဲ့ Paris အစည်းအဝေးမှာတော့တရုတ်မပါပါဘူး။2010မှာဗိုလ်ချုပ်မူကြီးတန်းရွှေတရုတ်ပြည်သွားတော့ဒေါ်လာ4,000ကျော်ကိုအတိုးမြူပဲဗမာအစိုးရကိုချေးဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့မြစ်ဆုံဆယ်မရဆိုင်မီရယူခဲ့တဲ့သဘောတူညီချက်မှုလက်တွေ့အကောင့်ထဲဖော်ပုံမရပါဘူး။2013ခုနှစ်ကချေးယူခဲ့တဲ့ဒေါ်လာ1,100နဲ့ဒီနှစ်ချေးတဲ့1,300ကိုနှစ်စဉ်တိုးနှုန်း 4,500 ခန့်နှုန်းပေးရပါတယ်။ဒေါ်လာ1,800အထိချေးဖို့2014မှာတရုတ်ကသဘောတူထားပါတယ်။တခြားနိုင်ငံကအတိုး200ခန့်နှုန်းယူပြီးတရုတ်ရဲ့အတိုးက400ခန့်နှုန်းကျော်နေတာကိုလွတ်တော်မှာဝေဖန်ကြပါတယ်
။နိုင်ငံခြားအကျွေးဆက်တဲ့အစဉ်အလာမရှိတဲ့ဗမာအစိုးရကငွေထက်ချင်းနိုင်မှုအတွေ့အကြံအဖန်လုတ်ပေးနေကြပြီးမြဲဗမာအစိုးရဟာကျွေးဒုက္ခ debt distress ဖြစ်ဖို့အလားအလာမရှိဘူးလို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ရဲ့2014ကျွေးမီစီစစ်ချက်မှာပေါ်ပြပါတယ်။ဒါပေမဲ့အကျွေးပမာဏဟာကျွေးဒုက္ခအဖြစ်သတ်မှတ်တဲ့အစ်စ်နာကိုရောက်လာတဲ့အတွက်အနိကစောင့်ကြည့်ဖို့လိုတယ်လို့ဆိုပါတယ်အတိုးမပေးရတဲ့ကျွေးမီကသာသုံးဆွဲသင့်ပြီးအတိုးပေးရတဲ့ကျွေးမီကအတက်နိုင်ဆုံးရှောင်သင့်တယ်လို့ဆိုပါတယ်ဗမာအစိုးရဟာတရုတ်အကျွေးကိုအတိုးပေးနေရပါတယ်ဗမာအစိုးရမှာပြန်ဆက်နိုင်စွမ်းမရှိပေမဲ့တရုတ်အစိုးရကတော့ရေနံဓာတ်ငွေမှာပူးတွဲလုပ်ကင်နေတာမှုမြန်မာကိုပေးစရာရှိတဲ့အထက်ကအတိုးကိုနှုတ်ယူနိုင်ပါတယ်နိုင်ငံခြားကချေးတဲ့ငွေကိုဖွံ့ဖြိုးတိုးတက်အောင်အသုံးပြုတတ်ဖို့လိုပါတယ်။ဒါပေမဲ့စစ်အစိုးရကမှကျွေးရှင်နဲ့စစ်အုပ်စုကအကျိုးအမြတ်ခံစားကြရပါတယ်။အခုတော့ကျွေးထူတဲ့ဗမာအစိုးရကငွေထက်ချေးဖို့လမ်းကင်းပေးကြတဲ့အတွက်အကျွေးတန်တရာပိုပြီးနှဲ့ဆိုင်သွားပါတယ်။လောလောဆယ်တော့ဖွံ့ဖြိုးတိုးတက်တာကမမြင်ရသေးပဲအနောက်တိုင်းရဲ့အကျွေးနဲ့တရုတ်ဂျပန်အကျွေးတွေတိုးပွားလာတာသာတွေ့ရပါတယ်ခင်ဗျာ။